မြန်မာနိုင်ငံကြွေးဝင်ကြီးနိုင်ငံတော်အတိုင်ပင်ခံဒေါက်တာဆန်းစုကြည်ဟာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့လာအိုစ်နိုင်ငံဗီယင်ချမ်းမှာတီးတန့်တွေ့ဆုံပြီးနှစ်နိုင်ငံလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့ပါတယ်။ဒေါက်တာဆန်းစုကြည်ဟာ14ချိန်မြောက်အိန္ဒိယအာဆီယံထိပ်သီးအစည်းအဝေးနဲ့အရှေ့အာရှထိပ်သီးအစည်းအဝေးတွေကိုတက်ရောက်ဖို့အတွက်လာအိုစ်နိုင်ငံကိုရောက်နေတော့ချက်တပရီနီကအိန္ဒိယဝန်ကြီးချုပ်နဲ့တီးတန့်တွေ့ဆုံခဲ့တာဖြစ်ပါတယ်။ဒီမိုကရေစီရဲ့ပြရုပ်စံပြထားရပြီးဖွံ့ဖြိုးရေးအတွက်မိဖက်ကောင်းတစ်ယောက်ဖြစ်တဲ့နိုင်ငံတော်၏အတိုင်ပင်ခံဒေါက်တာဆန်းစုကြည်နဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့တွေ့ဆုံကြောင်းအိန္ဒိယနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဗီကတ်ဆွာရပ်ကသူ့ရဲ့ Twitter စာမျက်နှာမှာရေးသားခဲ့တာပါ။နှစ်နိုင်ငံခေါင်းဆောင်နှုတ်ဦးဟာအိန္ဒိယမြန်မာနှစ်နိုင်ငံလုံခြုံရေးပူးပေါင်းဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးအပြုသဘောဆောင်တဲ့ဆွေးနွေးမှုတွေလုပ်ခဲ့တယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဆွာရပ်ကပြောပါတယ်။အိန္ဒိယမြန်မာနှစ်နိုင်ငံကြားမှာနယ်စပ်လုံခြုံရေးနဲ့ပတ်သက်ပြီးမြန်မာမျိုးပေါ်ကနေအိန္ဒိယအစိုးရကိုဆန့်ကျင်နေတဲ့လက်နက်ကိုင်တွေမရှိစေပြီးခဲ့တဲ့လအိန္ဒိယနိုင်ငံချိုင်းဝင်ကြီးမြန်မာနိုင်ငံကိုလာရောက်စင်မှာမြန်မာဘက်ကအာမခံခဲ့တာပါပြီးခဲ့တဲ့သတင်းပတ်ထဲအိန္ဒိယကိုပထမဆုံးနိုင်ငံတော်ခီးစဉ်ဖြစ်တဲ့အလဲရောက်လာတဲ့သမရဦးထင်ကျော်နဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့လည်းနယူဒေလီမြို့တော်မှာတွေ့ဆုံခဲ့ကြပါတယ်။တွေ့ဆုံပွဲမှာအကြောင်းအရာမျိုးစုံကိုကြေကြေပြန့်ပြန့်ဆွေးနွေးခဲ့ကြတာဖြစ်ပြီးမြန်မာနိုင်ငံရှေ့ဆက်ရမယ့်ခြေလှမ်းတိုင်းအတွက်အိန္ဒိယကအတူရက်တည်ပေးမှာဖြစ်ကြောင်းအိန္ဒိယဝန်ကြီးချုပ်ကပြောကြားခဲ့တာပါအခုခေါင်းဆောင်နှုတ်ရဲ့တွေ့ဆုံမှုဟာမြန်မာနိုင်ငံမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီမတ်လာတဲ့အာဏာရခဲ့ပြီးတဲ့နောက်ပိုင်းအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့ဒေါက်တာဆန်းစုကြည်တို့ပထမဆုံးအကြိမ်ဖြစ်တွေ့ဆုံလာဖြစ်ပါတယ်မကြာခင်လတွေအတွင်းအိန္ဒိယနိုင်ငံမှာကျင်းပမဲ့ BRICS BIMSTEC ထိပ်သီးညီလာခံတွေမှာဒေါက်တာဆန်းစုကြည်နဲ့ထပ်မံတွေ့ဆုံဆွေးနွေးဖို့မျှော်လင့်ထားကြောင်းလည်းအိန္ဒိယဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်